သာသနာတော်နှစ်2550ခုနှစ်မြန်မာနှစ်1369ခုနှစ်ဝါကောင်လပြည့်ကျော်23ရက်တနင်္လာနေ့3နာရီနဲ့5မိနစ်ချိန်မှာဘုန်းကြီးတို့တရားဝဲစသည်ရမစခင်လေသတင်းတစ်ခုပြောရအောင်မယ်နားထောင်ကြမလားဩသတင်းစိုးဖြစ်နေပဲနဲ့လို့သတင်းစိုးလည်းတားထောင်မှာပါဟုတ်လားအဲ့နိဗ္ဗာန်ဆိုဥကြည်ဝင်ကမနေ့ကအဲမနေ့ကရှောက်တယ်ညမအတန်ကချမ်းမြေဆောင်ဘုဒ္ဓရွတ်ပြီးတော့အတိဘယ်ပြောပြီးအတန်လွှင့်နေတဲ့ဘယ်ဆောင်ဘုဒ္ဓလဲဆိုတော့သီလပျက်စီးခြင်းဤဆိုကြူများသီလစင်ကြယ်ခြင်းဤကောင်းကြူများပြီးတော့အခုနောက်ဆုံးရွတ်တာလေအဲ့ဒီသီလနဲ့နောက်ဆုံးရွတ်တာခေါင်းစဉ်မေ့နေဟမ်အဲသူတော်ကောင်းတို့ဤဂုံယနာအဲ့ဒီသုံးပုဒ်ကိုသံနေသနာနဲ့ရွတ်ဆိုပြီးတော့မြမအတန်ကလွှင့်နေတဲ့တော်တော်ကောင်းတယ်တဲ့ဥကြည်ဝင်းကပြောတာတော့အရင်ကလည်းပဲအဲ့ဒီသီလပျက်စီးခြင်းဤကောင်းကျိုးဆိုကြဆိုင်ဆရာကြီးဥဒုက္ခကတဘာသီလဆိုပြီးတော့ဗီဒီယိုဇလံလုပ်ပြီးတော့တီဗီကလွှင့်တယ်လေအလားကြည်လိုက်မိကြလားကြည်လိုက်မိနော်တဘာသီလဆိုတော့လည်းအဲ့ဒီဆောင်ပုတ်ပဲအဲ့ဒီမှာလဲမင်းသမီးကအစမှရောအဆုံးမှရောဒီဆောင်ပုဒ်ကိုတချင်းလူလှုပ်ဆိုးပြီးတော့သွားတယ်ဒါပေမဲ့ဆောင်ပုဒ်ကလေးလုံးစားလင်္ကာဆိုတော့တချင်းလူလှုပ်ဆိုးလို့သိပ်ပြီးတော့နားထောင်လို့မကောင်းပါဘူးလေးလုံးစားလင်္ကာတော့သူ့လင်္ကာသွားတိုင်းဆိုမှပဲကောင်းအဲဘုန်းကြီးစီလဲတရားအဲဗီဒီယိုခွေတွေလာပြီးနုသုံးကကြလို့ဘုန်းကြီးတို့ကြီးလိုက်တယ်အခုမြန်မာတန်ကပြောက်ထတာရှိတယ်ချမ်းမြေတာတနေ့တာလုံကအဲ့ဒါတီဗီရိုက်ချင်ပါတယ်ပြီးတော့သိကျင်တာလေးလည်းမေးပြီးအမေးဖြေလေးလုပ်ချင်ပါတယ်ရပါတယ်လို့သို့တော်ပြည်ရင်တဲ့အချက်ကလေးတွေအရင်ရေးပြီးတော့ပေးထားမှဖြစ်မယ်အဲ့လိုပေးထားမှအချိန်မကုန်မဲနဲ့လူရင်းတို့စီပြောလို့ဖြေလို့ရှိဖြစ်မယ်ချက်ချင်းမေးချက်ချင်းဖြေဆိုတော့လူရင်းတို့စီဖြစ်ချင်မှဖြစ်မှာအဲ့ဒါကြောင့်ပြည်ရင်တဲ့အချက်ကလေးတွေရေးပေးထားပါလို့ပြောတာမနေ့ကလည်းပြောလိုက်တယ်ဒီတော့ဘာလို့ညမအတန်ကဒီဆောင်မုတ်တွေယူပြီးတော့သတင်းလွှင့်နေအဲလွှင့်နေဆိုတာဘာကြောင့်ပြောရတာလဲဆိုတော့အခုပရိသတ်ယူနေတဲ့ဆောင်မုတ်တွေဟာအမတန်တန်ဖိုးရှိတယ်အဲတော့တန်ဖိုးရှိမှန်းသိလို့သူတို့လည်းအသုံးပြုကြတာအဲတော့ပရိသတ်ကတော့နေစဉ်ညွတ်နေရတာဆိုတော့ယိုးနေတော့ တန်ဖိုးကိုသတိထားမိမှာမဟုတ်အဲဒါကြောင့်ထိုးယွတ်နေတဲ့ဆောင်းဘုတ်တွေဟာမြန်မာတနိုင်ငံလုံးကိုအတန်လွှင့်ရုံကတောင်မှပဲလွှင့်ပေးရတဲ့ဆောင်းဘုတ်တွေပဲဒီလောက်တန်ဖိုးရှိတယ်ဆိုတာနားလည်ဘူးအာယိတရင်ပြောတော့ပါဘုရင်ကတော့မြဝရီကတော့လွန်ခဲ့တဲ့2နှစ်3နှစ်2နှစ်လောက်ကြာမော်ဘီချမ်းမြေကိုတော့သူတို့ TV ရိုက်ပြီးတော့လွှင့်တာနှစ်ခါသုံးခါရှိပါပြီ။ဟာလေသူက MRT 4ဆိုတာအဲအဲ့ဒီကအဲ့ဒီကအဲ့တော့ပိုးပြီးကြိုးစားကြပေါ့ပိုးပြီးမိမိရတနာမှာတတိတမာရီပညာတွေပို့ပို့ရှိလာပြီးဘောရိပက္ခိယတရားတွေပို့ပို့ပွားရအောင်ဘောရိပက္ခိယပွားစေကြဗုဒ္ဓသာသနာရှိမြင့်ကြအောင်ဒီကပြန်ပွားလူနာများတို့ကောင်းစားချမ်းသာဖြစ်လိမ့်မှာဟုမြတ်စွာဘုရားဟောညွန်ပြသည်မုတ်ချချမ်းသာရေးပေသည်ရကြလားရတဲ့လူက2ယောက်3ယောက်ပဲနဲ့တူတယ်နော်မကြဘူးထင်တယ်နော်ဟမ်မကြဘူးကြားဘူးရလားတိုင်ပေးဘူးရလားအဲအဲ့ဒါလည်းမရသေးဘူးနော်မြတ်စွာဘုရားလက်ထက်ကအရှင်သာရိပုတ္တရာကိုအရှင်မဟာကုဋ္ဌိကကမေးတယ်သီလဝါသီလသမ္ပန္နောအာဟုသောသာရိပုတ္ထကတမေဓမ္မာယောနိသောမနတိကတဗ္ဗအရှင်သာရိပုတ္တရာအရှင်မြတ်တဲ့သီလပြည့်စုံတဲ့စင်ကြယ်တဲ့ပုဂ္ဂိုလ်ဟာဘယ်တရားတွေကိုနှလုံးသွင်းရှုမှတ်ပွားများအားထုတ်ရပါမလဲတဲ့အရှင်သာရိပုတ္တရာကဖြေတယ်ပင်စုပါဒာနေခန္ဓာအာဟုသောကုဋ္ဌိကယောနိသောမနတိကတဗ္ဗသီလပြည့်စုံစင်ကြယ်တဲ့ပုဂ္ဂိုလ်ဟာဥပါဒာနဲ့ခန္ဓာ၅ပါးကိုရှုမှတ်ပွားများအားထုတ်ရမယ်ဥပါဒာနဲ့ခန္ဓာ၅ပါးဆိုတာခန္ဓာကိုယ်နဲ့စိတ်ပေါ့အဲဒီမှာယောနိသောမနတိကတ္တဗ္ဗယောနိသောအကြောင်းမှလမ်းမှအားဖြင့်ဝါတင်တင်စွာအဆင်ပြေအောင်မနတိကတ္တဗ္ဗနှလုံးသွင်းရမည်ယောနိသောမနတိကာရဆိုတာအတိဘယ်အမျိုးမျိုးထွက်တယ်တာမအရသုံးအနေနဲ့ကတော့အတိဘယ်တစ်မျိုးအဲ့ဒါကတော့โยนิโตตินโตเลยอบัสวาอเซมเปอองมนาติกาตัปปะနှလုံးတွင်အာဤအရာတိုင်းကိုအเซมเปอองနှလုံးတွင်နာโยนิโตมนาติกาตัปปะကုသိုလ်ဖြစ်အောင်နှလုံးတွင်နာโยนิโตมนาติกาအကုသိုလ်ဖြစ်အောင်နှလုံးသွင်းရင်တော့အာယောနိသောမနတိကာရကုသိုလ်ဖြစ်အောင်နှလုံးသွင်းနေဆိုတာအစဉ်ပြေအောင်နှလုံးသွင်းရင်ကုသိုလ်ဖြစ်တာပဲအရာရာကိုမကောင်းတဲ့ဘက်ကကြည့်ပြီးအစဉ်ပြေအောင်အစဉ်မပြေအောင်နှလုံးသွင်းရင်တော့အကုသိုလ်ဖြစ်တာပေါ့အရာရာကိုကောင်းတဲ့ဘက်ကကြည့်ပြီးတော့အစဉ်ပြေအောင်နှလုံးသွင်းရင်ကုသိုလ်ဖြစ်တယ်ဒါကြောင့်โยนิโตมนัติการะกุตุผิดชิงอีอจองอาโยนิโตมนัติการะอากุตุผิดชิงแห่งอจองอะเถ သင်္တဲ့အောင်နှလုံးသွေးညင်အစဉ်ပြေအောင်နှလုံးသွေးညင်ဟာကုသိုလ်ဖြစ်ခြင်းရဲ့အကြောင်းမသင်မတင်ဖြစ်အောင်နှလုံးသွေးညင်အစဉ်မပြေအောင်နှလုံးသွေးညင်ဟာအာယောနိတမနတိကာရအကုသိုလ်ဖြစ်ခြင်းရဲ့အကြောင်းဘယ်အရာမျိုးမဆိုနှစ်ဖက်ဆင်ခြင်နှလုံးသွင်းလို့ရတဲ့အကောင်းဘက်ကရောအဆိုးဘက်ကရောယောနိသောမနတိကာရကအကောင်းဘက်ကကြည်ပြီးဆင်ခြင်နှလုံးသွင်းတာအာယောနိသောမနတိကာရကတော့အဆိုးဘက်ကကြည်ပြီးတော့ဆင်ခြင်နှလုံးသွင်းတာအခုဒီမှာလာပြီးတော့တရားအထုတ်နေကြခိုင်ရှုမှတ်လိုက်ဈဉ္ဉံလိုက်ရှင်းဈဉ္ဉံလျှောက်ရှုမှတ်လိုက်အသေးစိတ်အမူအရာတွေစိတ်စိတ်ရှုမှတ်လိုက်ရှုမှတ်နေကြတာအိမ်ကအလုပ်တွေမလုပ်ရအောင်အဲ့ဒါမကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်တော့ဒီမှာလာပြီးအလကားဒုက္ခခံနေအိမ်ကအလုပ်ပြက်အကြိုက်ပြက်ဒီမှလာပြီဒီလိုလုပ်နေလို့ဘာရမှာဘာမရအောင်အိမ်ကိုအလုပ်ကိုလုပ်မှရမှာပေါ့သာဝတိအဲဒါလိုနှလုံးသွင်းရင်ယောနိတော်လားအာယောနိတော်လားအာယောနိတော်မနတိကာရအဲတော့ကုသိုလ်ဖြစ်မလားအကုသိုလ်ဖြစ်မလားအကုသိုလ်ဖြစ်မယ်ဒီလိုမဟုတ်ဘဲနဲ့ဩယောဂီတွေတော်လိုက်တာအလုတ်ပြဲအကင်ပြဲတဏှိုင်နဲ့မြလောဘဖြတ်ပြီးတော့ဆင်းရဲငြိမ်းရေချမ်းသာရေနိဗ္ဗာန်ချမ်းသာရေမေဖို့ရာရေအတွက်လာပြီးတော့မြတ်စွာဘုရားတရားတော်တွေမြတ်စွာဘုရားဟောတော်မူတဲ့အတိုင်းကျင့်ကြံနေကြတာတော်လိုက်တာသူတို့ရဲ့အိန္ဒြေကလည်းပဲတီကြီးငြိမ်သက်လို့အေးစေးလိုက်တာတော်လိုက်တာတို့များအဲ့ဒါလို့မလုပ်နိုင်မေဘူးဘယ်တော့မြန်မာဒီလိုလုပ်နိုင်မှာမလဲအဲ့ဒါလို့နှလုံးသွင်းရင်တော့ယောနိတော်လားအာယောနိတော်လားယောနိတော်အဲ့လိုဆိုရင်ကုသိုလ်ဖြစ်မလားအကုသိုလ်ဖြစ်မလားကုသိုလ်ဖြစ်ပါဗျာအဲ့လိုပဲအရာတိုင်းဟာနှစ်ဖက်ကြည့်လို့ရတယ်နှစ်ဖက်ကြည့်လို့ရတာမှမြတ်စွာဘုရားကကောင်းတဲ့ဘက်ကပဲကြည့်တဲ့ယောနိတောမနတိကာရလက်ကင်ထားရမယ်မကောင်းတဲ့ဘက်ကအဆိုးဘက်ကကြည့်တယ်ဆိုလို့ရှိရင်အာယောနိတောမနတိကာရအစင်မပြေအောင်နှလုံးသွင်းတာအဲ့လိုဆိုရင်အကုသိုလ်ဖြစ်တော့ကိုယ်လည်းမချမ်းသာဘူးသူများလည်းမချမ်းသာကုသိုလ်ဖြစ်တော့ကိုယ်လည်းချမ်းသာသူများချမ်းသူများလည်းချမ်းသာအရာကယောဂိသောတာရဲ့အနိုင်ဆုံးအဓိပ္ပာယ်အမြင့်ဆုံးအဓိပ္ပာယ်ကတော့ယောနိသောအကြောင်းမှန်လမ်းမှန်အားဖြင့်မနတိကာရနှလုံးသွင်းခြင်းဥပါယမနတိကာရောပထမနတိကာရောအကြောင်းမှန်လမ်းမှအပြင်နှလုံးသွင်းခြင်းဆိုတာအရှိသိအောင်နှလုံးသွင်းတာဟုတ်အကြောင်းမှန်လမ်းမှအပြင်နှလုံးသွင်းတာပူနေရင်ပူနေတယ်ဆိုရက်ပူတဲ့သဘောပဲလို့အရှိတန်သိအောင်နှလုံးသွင်းတာအေးရင်အေးတဲ့သဘောပဲလို့အရှိတန်သိအောင်နှလုံးသွင်းတာရွေးနေရင်ရွေးတဲ့သဘောပဲလို့အရှိတန်သိအောင်နှလုံးသွင်းတာအဲ့ဒါဟာအကြောင်းမှန်လမ်းမှအဖြစ်နှလုံးသွင်းခြင်းအဲ့ဒီအတိုင်းပဲဥပါဒာနဲ့ခန္ဓာခေါ်တဲ့ခန္ဓာကိုယ်နဲ့စိတ်ပြန်ပြီးတော့ကြည်လည်းပဲခန္ဓာကိုယ်ကရွေ့နေရင်ရွေ့တယ်လို့ပဲသိအောင်နှလုံးသွင်းခန္ဓာကိုယ်ကပူနေရင်ပူတယ်လို့ပဲသိအောင်နှလုံးသွင်းစိတ်ကပျော်နေရင်ပျော်တယ်လို့ပဲသိအောင်နှလုံးသွင်းရှိတဲ့ပြင်းပြင်းတယ်လို့ပဲသိအောင်နှလုံးသွင်း ိတ်ဆိုးရင်စိတ်ဆိုးတယ်လို့ပဲသိအောင်နှလုံးသွင်းပူရာပေါ်လာပြီပူရဲလို့နှလုံးသွင်းပျောက်သွားပြီဩပျောက်သွားပြီနောက်တစ်ချိန်ပူရာလေးပေါ်လာပြန်ပြီပူရဲအရှိတိုင်နှလုံးသွင်းနောက်တစ်ချိန်ပူရာပျောက်သွားပြန်ပြီပျောက်သွားပြန်ပြီအဲ့ဒီတော့အရှိတိုင်သိအောင်နှလုံးသွင်းတဲ့အခါကျတော့ယုတ်ကိုနှလုံးသွင်းမိသည်ဖြစ်စေနာမ်ကိုနှလုံးသွင်းမိသည်ဖြစ်စေနှလုံးသွင်းတယ်ဆိုတာတတိဥစည်းတဲ့စိတ်နဲ့ရှောက်စောင့်ကြည့်တယ်ပေါ့နှလုံးသွင်းမိသည်ဖြစ်စေအရှိအတိုင်းသာသိပြီဆိုလို့ရှိရဲ့နော်ဖြစ်ပေါ်လာတာတွေ့မယ်ပြီးတော့ပျောက်သွားတာတွေ့မယ်နောက်တစ်ချိန်နောက်တစ်ခုဖြစ်ပေါ်လာတာတွေ့မယ်ပျောက်သွားတာတွေ့မယ်ဒါအရှိအတိုင်းတွေ့တာမဟုတ်လားအဲ့ဒါလို့တွေ့ပြီဆိုလို့ရှိရဲ့နော်ဖြစ်ပြီးပြက်တာအမှန်တိုင်းမတွေ့ဘူးလားအဲ့တော့ပြက်ပြက်သွားတော့ဩမမြဲပါလားလို့အနိစ္စအရှိတိုင်းအမှန်တိုင်းသွားမသိဘူးလားမသိပါဘူးအဲမမြဲတဲ့တရားဟာဆင်းရဲတယ်လို့ဆိုတော့ဆင်းရဲပါလားမကောင်းတဲ့ဟာတွေပဲလို့အဲ့လိုအရှိတိုင်းအမှန်တိုင်းမသိဘူးလားမသိပါဘူးအဲ့တော့ဒီတရားတွေဟာချက်ချင်းချက်ချင်းဖြစ်ဖြစ်ပြီးပြက်ပြက်သွားတာတည်ရန်ခိုင်မြဲနေတဲ့အသက်လည်းမဟုတ်ဘူးဝိညာဉ်လည်းမဟုတ်ဘူးတည်ရန်ခိုင်မြဲနေတဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးတ attva လည်းမဟုတ်ဘူးလို့ဒီလိုသဘောအရှိတိုင်းသဘောမဟုတ်ဘူးလားပေါ့လာတော့အသက်မဟုတ်ဘူးဝိညာဉ်မဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတော့အဲ့ဒါအနတ္တသိတာမဟုတ်လားအနတ္တအသက်ဝိညာဉ်ပုဂ္ဂိုလ်တ attva ငါမဟုတ်ပါတကားဟုတ်ကဲ့လားအတ္တမဟုတ်ဘူးလို့ဆိုလိုတယ်အနတ္တဆိုတာအဲ့ဒီအတ္တဆိုတာကမပြတ်မစီပဲတည်မြဲနေတဲ့အသက်ကိုလည်းအတ္တလို့ယူဆကြအဲ့ဒါကိုပဲဝိညာဉ်လို့လည်းခေါ်ကြအဲ့ဒါကိုပဲပါဠိမှာအတ္တဟိန္ဒူကတော့အာတ္မခေါ်တယ်အတ္တအဲ့ဒီတည်မြဲနေတဲ့အတ္တအသက်ဝိညာဉ်ဆိုတာရှိတယ်လို့ထင်မှတ်နေအဲ့ဒါကိုအစွဲပြုပြီးတော့ပုဂ္ဂိုလ်သတ္တဝါရှိတယ်လို့လည်းထင်မှတ်အသက်ရှင်နေတဲ့ပုဂ္ဂိုလ်အသက်ရှင်နေတဲ့သတ္တဝါအသက်ရှိတယ်ငါလို့ထင်မှတ်နေကြတယ်ဒီတော့တကယ်ရှုကြည့်လို့ရုပ်ပဲရှုရှုနာမ်ပဲရှုရှုချက်ချင်းဖြစ်ဖြစ်ပြီးချက်ချင်းပြည့်ပြည့်သွားတာတွေ့တော့တီတံခိုင်မြဲနေတဲ့အရာတွေ့သလားမတွေ့တော့တီတံခိုင်မြဲနေတဲ့အသက်ဝိညာဉ်ဆိုတာရှိသလားမရှိဘူးလို့အမှန်တိုင်းသိသွားတယ်တခြားတီတံခိုင်မြဲနေတဲ့ပုဂ္ဂိုလ်သတ္တဝါဆိုတာမရှိဘူးလို့အမှန်တိုင်းသိသွားတယ်အနတ္တဘာပဲရှိသလဲမပြတ်ဖြစ်ဖြစ်ပြီးပြည့်ပြည့်နေတဲ့ရုပ်အစဉ်နဲ့နာမ်အစဉ်ပဲရှိတယ်လို့သိတယ်အဲ့လိုအရှိတိုင်းအမှန်တိုင်းသိတာကိုယောနိသောမနတိကာရခေါ်တယ်။အဲ့လိုသိအောင်ရှုတာလဲယောနိသောမနတိကာရ။ဒါကြောင့်မလို့ယောနိသောမနတိကာရရဲ့အမြင့်ဆုံးအဓိပ္ပာယ်ကယုံနာတို့ရဲ့မမြဲခြင်းရဲ့ပုဂ္ဂိုလ်သတ္တဝါအတ္တမှုဆိုတဲ့သဘောသုံးမျိုးကိုရှုသိတဲ့ဉာဏ်ကိုယောနိသောမနတိကာရ။အဲ့ဒါအမြင့်ဆုံးအဓိပ္ပာယ်ပဲ။ဒါကြောင့်ရှင်ကုဋ္ဌကဘယ်တရားတွေကိုယောနိသောမနတိကာရအနေနဲ့ရပါမလဲဖေယားလို့မေးတော့ရှင်သာရိပုတ္တရာကဥပါဒာနဲ့ခန္ဓာ၅ပါးကိုမမြဲခြင်းရဲ့ပုဂ္ဂိုလ်သတ္တဝါငါမဟုတ်ဟုရှုသိအောင်အသိအောင်ဆင်ញင်နှလုံးသွင်းရမယ်လို့ရှုသိနေရမယ်လို့မိန်တာအဲဒါကြောင့်ယောနိသမနတိကာရဆိုတာယောဂီစကလုံးအနေနဲ့ဆိုရင်ရှုသိနေတာကိုယောနိသမနတိကာရခေါ်တယ်။အဲဒီရှုသိကိုအရှိရှုသိတာကိုရှုသိနေတာကတဖုံမှုရောကြီးတာရှိတဲ့အတိုင်းရှုသိနေရ။ဥပမာစိတ်ဆိုးနေရင်စိတ်ဆိုးတယ်စိတ်ဆိုးတယ်လို့ပဲအရှိတန်ရှုသိရ။ဩငါနဲ့တော့ဒေါသကထွက်လာပြန်မိုက်ပြီကောတရားမှတ်ပါတယ်ဆိုမှတ်ဒီဒေါသကထွက်လာတယ်မထွက်နဲ့ဒီဒေါသ အဲ့ဒေါသထွက်ငါဒုက္ခရောက်မှာပဲအဲ့ဒါလို့ဆင်ញံနှလုံးသွေးရင်အရှိတိုင်နှလုံးသွင်းတာဟုတ်လားမဟုတ်ဘူးအဲ့ဒါကြောင့်အဲ့ဒီလိုနှလုံးမသွင်းနဲ့တဲ့ဒေါသထွက်ရင်ဒေါသလိုပဲဆိုနှလုံးသွင်းစိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်လို့ပဲနှလုံးသွင်းပြောရင်ပြောတယ်ပြောတယ်ပြင်းရင်ပြင်းတယ်လို့ပဲနှလုံးသွင်းအဲ့ဒါဟာယောနိသောမနတိကာရရဲ့အမြင့်ဆုံးအဓိပ္ပာယ်ပဲဟုတ်ကဲ့လားအဲ့တော့လူရင်းကဘာလဲလို့ဆိုတော့အရှင်မဟာကုဋ္ဌိကအရှင်ကုဋ္ဌိကကအရှင်သာရိပုတ္တရာကိုသီလပြည့်စုံစင်ကြယ်အောင်စောင့်ထိန်ထားတဲ့ယောဂီဟာမဉ္ဇဉ်ဘူဉ္ဇဉ်နိဗ္ဗာန်ရခြင်းရဲ့ဘယ်တရားကိုနှလုံးသွင်းရှုမှတ်ပွားများရပါမလဲလို့ဒီလိုမေးတာအဲ့ဒါကိုပဲအရှင်သာရိပုတ္တရာကသီလပြည့်စုံစင်ကြယ်အောင်ဆောင်ထိန်ထားတဲ့ပုဂ္ဂိုလ်သီလဝိသုရိဖြစ်တဲ့ပုဂ္ဂိုလ်ဟာဥပါဒာနဲ့ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလို့သိမြင်အောင်အရှိအတိုင်းရှုသိရမယ်အဲ့လိုတိုက်ရိုက်ဖြေလို့တာဥပါဒာနဲ့ခန္ဓာဆိုတာဥပါဒံဆိုတာစွဲလန်းတတ်တဲ့တရားစွဲလန်းနေဆိုတာလူကြီးနှစ်သက်ตายာတက်မဲ့ယုံလေးမဟုတ်တော့ဘူးဘာဖြစ်သွားလဲမရမနေနိုင်အောင်ကိုဆက်ဆက်လူဖြစ်သွားပြီမဟုတ်လားဟုတ်လားအဲ့ဒါကိုစွဲလန်းခေါ်တာမဟုတ်လားမရမနေနိုင်အောင်ဖြစ်နေတာစွဲလန်းတာပဲဒါကြောင့်မဲတချို့များအပြင်းမှမရနိုင်တဲ့အခါကျတော့အိမ်မက်ထဲမှာရအောင်လုပ်တယ်ဟုတ်လားအိမ်မက်ထဲမှာရအောင်လုပ်အဲ့ဒါအိမ်မက်ထဲတောင်ရအောင်လုပ်တယ်ဆိုတော့အဲ့ဒါစွဲလန်းလို့မဟုတ်ဘူးလားစွဲလန်းတာပေါ့တဏှာကတာမင်ညလိုချင်တာနှစ်သက်တာတတ်မဲ့တာတာမင်ညပဲလောဘလည်းဒီလိုပဲတာမင်ညလိုချင်တာနှစ်သက်တာတတ်မဲ့တာအဲဒီတဏှာတစ်ဖြည်းဖြည်းကြီးထွားလာတော့ဥပါဒဖြစ်သွားတယ်ကြည့်ထွက်လာတဲ့အခါကျဥပါဒံစွဲလန်းသွားတယ်မရမနေနိုင်တော့ဘူးစွဲလန်းသွားတယ်အဲ့ဒါကိုစွဲလန်းတယ်လို့ခေါ်တယ်အဲ့ဒါဥပါဒံဒီတော့ဥပါဒံတို့ရဲ့အာယုံဖြစ်တဲ့ခန္ဓာ၅ပါးကိုဥပါဒံနဲ့ခန္ဓာလို့ခေါ်တယ်ဒီနေ့ဥပါဒံတရားတွေနဲ့စွဲလန်းစရာဖြစ်တဲ့ရုပ်တရားနာမ်တရားကိုဥပါဒံနဲ့ခန္ဓာလို့ခေါ်တယ်။အဲတော့ရုပ်တရားနာမ်တရားဆိုတော့နာမ်တရားထဲမှာလောကတရားတွေပဲဥပါဒံတရားတွေကစွဲလန်းနိုင်တယ်စွဲလန်းတတ်တယ်။လောကုတ္တရာမဂ်ဖို့နိဗ္ဗာန်ကြတော့မစွဲလန်းတတ်ဒါကြောင့်ဥပါဒာနဲ့ခန္ဓာထဲမှာမက်စိတ်ဖို့စိတ်တွေမပါဘူးမက်စိတ်ဖို့စိတ်မှာတပါးကျန်တဲ့လောကီစိတ်စေတသိက်တွေနဲ့ရုပ်တွေအဲ့ဒါတွေဟာစွဲလန်းစရာဥပါဒာနဲ့ခန္ဓာ၅ပါးပဲဒီတော့စွဲလန်းစရာဥပါဒာနဲ့ခန္ဓာ၅ပါးကိုစွဲလန်းစရာရုပ်နဲ့နာမ်ခန္ဓာကိုယ်နဲ့စိတ်ကိုဆွဲလန်းတော့ဘယ်လိုဆွဲတယ်လဲလို့ဆိုတော့ตาရတတ်မဲ့ဆွဲလဲဆွဲတယ်အသိအမြင်မှားဆွဲလဲဆွဲတယ်ตาရတတ်မဲ့ဆွဲဆိုတာတော့ထင်ရှားပါတယ်ကိုလည်းตาရနှစ်သက်တတ်မဲ့တာမဖြစ်ဘူးလားဖြစ်တာပဲသူများကိုရောตาရနှစ်သက်တတ်မဲ့တာမဖြစ်ဘူးလားအဲဒီตาရနှစ်သက်တတ်မဲ့တာဟာตาမင်းညတယ်မနေပဲနဲ့ကြည့်ထွန်းလာတဲ့အခါကျတော့ဘာခေါ်တော့ဥပါဒံခေါ်တာပေါ့အဲ့တော့ဘာယာနှစ်သက်တတ်မဲ့ဆွဲဆွဲတာဥပါဒံအဲ့ဒါကို ကာမဥပါဒံလို့ခေါ်တယ်။ဘာယာနှစ်သက်တမဲ့လျက်ဆွဲလန်းတယ်။ကာမဆိုတာကာမဥပါဒံကာမှုပါဒံ။ဘာယာနှစ်သက်တမဲ့ဆွဲဆွဲတယ်။အသိအမြင်မှားဆွဲဆွဲတယ်။အသိအမြင်မှားဆွဲကတော့အခုနပြောသလိုပေါ့။ယုံနဲ့နံကိုအရှိအတိုင်းတတိဥစည်းတဲ့စိတ်နဲ့မရှုတဲ့အခါကျတော့ငါဆိုတဲ့ပုဂ္ဂိုလ်ဟာမွေးကလေးကအခုချိန်ထိမပြည့်စည်သေးဘူးအမြဲတည်နေတယ်လို့မယူဆဘူးလားယူဆတယ်ငါဆိုတဲ့တတ္တဝါငါဆိုတဲ့ယောက်ျားငါဆိုတဲ့မိန်းမငါဆိုတဲ့ဘုန်းကြီးဟာမွေးကလေးကအခုချိန်ထိမသေးခြင်းမပြည့်စည်ပဲတည်မြဲလျက်ရှိနေတယ်အဲ့ဒါလို့ယူဆတယ်ဘာကြောင့်လဲဆိုတော့ချက်ချင်းဖြစ်ဖြစ်ပြီးပြက်ပြက်သွားတာကိုမတွေ့ရမသိရမမြင်ရမမြင်ရတော့အမြဲတမ်းတည်နေတယ်လို့မှတ်တာအဲ့တော့အဲ့ဒီအမြင်ဟာအမြင်မှားလားအသိမှားလားဟမ်အသိမှားလားအမြင်မှားလားတစ်ခုလုံးပေါ့မဟုတ်လားအသိမှားတာလည်းဟုတ်တယ်အမြင်မှားတာလည်းအဲ့ဒီအသိအမြင်မှားတာကိုဒိဋ္ဌိလို့ခေါ်ဒိဋ္ဌိလို့ခေါ်ယံဖယံခါတော့ဒိဋ္ဌိခေါ်တယ်ယံဖယံခါတော့မိစ္ဆာဆိုတဲ့စကားလုံးတွဲထားတယ်မိစ္ဆာဒိဋ္ဌိအသိမှားအမြင်မှားအဲ့တော့အဲ့ဒီဒီခန္ဓာကိုယ်ကြီးနဲ့ဒီစိတ်ဟာတဘဝမှာတော့မပြတ်မစီပဲမြဲနေတာပဲဆိုတော့အတိမားကိုစွဲလန်းနေတယ်စွဲစွဲမဲမဲယူဆနေတယ်ဆိုရင်အဲ့ဒါအတိအမြင်မှားဆွဲပေါ့မဟုတ်လားအတိအမြင်မှားဆွဲအဲ့ဒါကိုဒိဋ္ဌိဥပါဒံလို့ခေါ်တယ်အတိအမြင်မှားဆွဲဆွဲတယ်ဒိဋ္ဌိဥပါဒံနောက်တချို့မှာရှိတယ်နားမလဲသေးတော့ဘောလေဖရာဝတ်တဲ့ယုံနဲ့ဖရာပန်းပန်းကစီမိကကယုံနဲ့သီလဆောက်တည်ဆောင်ထေယုံနဲ့မဉ္ဉံဘူဉ္ဉံရပြီနိဗ္ဗာန်ရောက်နိုင်တယ်တန္တရာဝတ်ကလွတ်မြောက်နိုင်တယ်လို့အဲလိုမသိလို့ယူယူဆတာရှိတယ်အဲ့ဒါမှားသလားမှန်သလားအဲသူလည်းပဲဒိဋ္ဌိပဲပေါ့ဟုတ်ဘူးလားတချို့ပြောလဲရှိတယ်တပည့်တော်ကသမထကမ္မဋ္ဌာန်းနဲ့နိဗ္ဗာန်သွားမှာပါဗျာသမထပဲအထုပ်ပါတယ်သမထဆိုတာဆင်းရဲငြိမ်းရာရောက်ဖို့အထုပ်တာလားစိတ်တည်ငြိမ်မှုအကောင်းမှုအထုပ်တာလားအဲ့တော့သမထအထုပ်တာနဲ့ကိလေသာငြိမ်းဆင်းရဲငြိမ်းပြီးနိဗ္ဗာန်ရပါမလားမရဘူးဒါဖြင့်သူအတိအမြာမှားလားမှားလားမှားပါဘူး။အဲဒီလိုဝတ်အကျင့်ပြုရုံမြတ်သီလဆောက်တည်ရုံမြတ်ဘုရားဝတ်တဲ့တဲ့ကျင့်ပင်္ဂစီမိကရေကရေချမ်းကတ်တဲ့ဝတ်ပြုရုံမြတ်နဲ့သန္တရာဝတ်ကလွတ်နိုင်တယ်ဆင်းရဲခြင်းရနိဗ္ဗာန်ရောက်နိုင်တယ်လို့ယူဆတဲ့ယူဆကိုသီလပဒပရမာသဒိဋ္ဌိကိုသီလပရမသီလပဒပရမာသဒိဋ္ဌိသီလအဲ့ဒီအလေးအကျင့်မျှဖြင့်မဉ္ဇဉ်ဘူညာနိဗ္ဗာန်ရောက်နိုင်တယ်သံသရာဟုတ်ကလွတ်နိုင်တယ်လို့ပရမာသမှားယွင်းစွာယူဆသုံးသပ်မှုအဲ့ဒါကိုသီလပဒပရမာသခေါ်တယ်အဲသူဟာလည်းပဲအသိအမြင်မှားတာဖြစ်တဲ့အတွက်သီလပဒပရမသဒိဋ္ဌိရှေးကတော့ကိုရဲမှာအိန္ဒိယမှာအခုလည်းရှိပါတော့ဗောလေဒီဒီဒီစကလုံးပေါ်လာတာကအယူမှားနေတဲ့ပုဂ္ဂိုလ်တွေခွေးလိုခြင်းနွားလိုခြင်းရ သန္တရာဘုတ်ကလွတ်နိုင်တယ်လို့ယူဆတယ်။ခွေးလို့ကျင်တယ်ဆိုတာအဝတ်မို့ဘူးလေ။အဝတ်မို့တော့အဝတ်ပေါ်တတ်မဲ့တဲ့လောဘငြိမ့်သွားတော့ကိလေသာ။ပြီးတော့စားတဲ့အခါကျတော့မြေကြီးပေါ်ကိုလေးဘက်ထောက်ကုန်းပြီးစားတယ်လေ။စားစရာဘာပဲဖြစ်ဖြစ်အဲ့လိုစားတယ်။ပြီးတော့သူတို့မှဘာစားတယ်မရွေးရဘူး။ပါအစားရလို့မရွေးရတော့လေလောဘနှဲသွားတာပေါ့တဏှာနှဲသွားတော့တခါသူတို့မှစားစရာစပွဲကလက်ထိုင်လည်းမလို့ပကံခွဲရောက်လည်းမလို့အဲ့ဒါစပွဲကလက်ထိုင်ကပကံခွဲရောက်ပုံမှာတရားတတ်မဲ့တဲ့လောဘလည်းတဏှာလည်းငြိမ့်သွားတယ်ဒါကြောင့်ခွေးလို့ခြင်းရင်တဖြည်းဖြည်းကိလေသာငြိမ့်ပြီးတော့သန္တရာဝကလွတ်နိုင်တယ်လို့ယူဆအဲ့ဒါခွေးအကျင့်နွားကလည်းနွားအကျင့်လည်းဒီလိုပဲလေပဲထောက်သွားရတယ်အဝတ်မိုးရဘူးမြက်စားရတယ်အစာရည်ပြီဖြင့်နွားလိုကျင့်အဲ့ဒါလိုကျင့်တာဟာကိုသီလလဲခေါ်တယ်ဝတ္တလဲခေါ်တယ်အဲ့ဒီလိုခွေးလိုကျင့်နွားလိုကျင့်ခြင်းအပြင်သန္တရာဘုကလွတ်မြောက်နိုင်တယ်လို့မှားယွင်းစွာယူဆသုံးသက်တဲ့အသည့်အမြင်မှားကိုသီလပဒပရမသဒိဋ္ဌိကြားဖို့မှာပေါ့မြတ်စွာဘုရားကိုအလုတ်ကျွေးပြုတဲ့ယဟန်ကြီးတပါသူနဲ့ခတ္တာမြတ်စွာဘုရားအလုတ်ကျွေးပြုနေတော့မြတ်စွာဘုရားနောက်ကလိုက်ပြီးတော့သွားတိုင်းသွားလိုက်ပြီးအလုတ်ကျွေးပြုနေတာပဲအဲဘုရားတရားတော်မှန်နေဆိုပြီးကြီးညိုပြီးဒါပေမဲ့ဒီနေ့တော့မြတ်စွာဘုရားဝေသာလိမြို့ထဲဆုံးခံသွားတော့ကောရခတ္တိယဆိုတဲ့ဒိဋ္ဌိတကရွန်ကြီးဆရာကြီးကအဝတ်မပါဘဲနဲ့မြို့ထဲမှာလေးဘက်ထောက်သွားပြီးတော့အဲဒီလေးဘက်ပဲဟိုစာကောက်စာဒီစာကောက်စာဟပ်ပြီးစာအဲ့ဒါကိုနောက်ကလိုက်လာတဲ့သူနက္ခတ္တယဟန်ကြီးကမြင်တော့ဟဲ့တော်လိုက်တာခေါင်းမာတဲ့အကျင့်ကျင့်တာပဲအဘိုးလည်းမဟုတ်ဘူးအစားလည်းပဲတွေ့ရပဲစားရပဲသူမတကယ်သူရောစင်ပဲလောဘကင်းနေပြီလောဘကင်းနေအဲ့ဒါလို့သွားပြီးတော့မြင်ပြီးသဘောကျတယ်လေလိုက်နေတာတော့မြတ်စွာဘုရားနောက်ကတော့အဲ့ဒါတောင်းပြီးပြီးတောင်းပဲမလဲဆိုတာလိုက်ရှာလို့ဖြစ်နေတယ်အဲ့ဒါနဲ့မြတ်စွာဘုရားကသိတော့သူစိတ်သိတော့မြတ်စွာဘုရားနောက်တော့ဆုံးမဟဲ့သူနဲ့ခတ္တာနင်တလွဲတွေးနေပြီအမှားတွေမြင်နေပြီအစာရှိပြီဖြင့်ဆုံးမတော့သူ့မှာကအဲ့ဒီအသိမှအစွဲကြီးကစွဲနေပြီဆိုတော့မြတ်စွာဘုရားကသူကဘယ်လိုပြမလဲဆိုတော့ဩမြတ်စွာဘုရားကလည်းဟိုဆရာကြီးကိုမနာလိုလို့သူပြောတာပဲအဲ့လိုပြမလာတယ်ဟိုအစွဲကြီးကသိပ်စွဲထားတာဆိုတော့ဒီကအစင်မှန်ကိုမမြင်နိုင်ဘူးဖြစ်နေတာအစင်မှန်ပြတဲ့ပုံကိုလည်းပဲမျိုးအပြစ်မြင်တယ်ဘုန်းကြီးလဲတခါခံရဘူးတယ်မန္တလေးမှာနေတော့မှစာချနေတော့ကဘုန်းကြီးရဲ့တပည့်ရင်းတယောက်တောင်တွင်းကြီးရပါလာတာပါပဲစာသင်မှုခုမှစာသင်နေဘုန်းကြီးအဲတော့သမိဘရဲ့အောင်လို့စာကြစာချနေအဲ့ဒါသူကရန်ကုန်ကလာတဲ့ကာဗျာမှာတယောက်နဲ့သိပြီးတော့ဟိုသင်္ဘောပေါ်မှာသိပြီးတော့အဲ့ဒါကြောင်းလိုက်လာကြောင်းခေါ်လာပြီးနောက်ကျတော့သူနဲ့ရင်းနှီးသွားပြီးတော့အဲ့ဒီဒကမနဲ့သွားဟဲ့လာဟဲ့နဲ့ဖြစ်နေတယ်နောက်ကျတော့ဟိုမိုးရွာတဲ့အခါမှာဒီဒကမကြောင်းလာတာအိမ်ပြန်လိုက်ဖို့တော့အဲ့သူကလိုက်ဖို့တယ်တဲ့ချီကိုနှစ်ယောက်ဆောင်းပြီးတော့လိုက်ပို့တယ်။ ညာကြီးတကောင်းတကောင်းတော့မဟုတ်ပါဘူးလေညာဦးလိုက်ကိုအဲ့ဒါဦးဇင်းတွေကလည်းမမြင်ရင်ဆုံးမသိခြင်းဆုံးဖြစ်နေတော့လာလျှောက်တော့သူ့ကိုဘုံညာကိုမြတ်စွာဘုရားသူနှခတ္တဆုံးမသလိုအကျိုးအကြောင်းပြဆုံးမတော့ဘောအဲ့ဒီကသူကလည်းဒီလိုပဲသူနှခတ္တမြတ်စွာဘုရားမြင်သလိုပဲပြောသလိုပဲဘုန်းကြီးကိုပြောတယ်ဘုန်းကြီးရှိတော့ဘုံကြောက်တော့ကြောက်တယ်အဲဘေးကွယ်ရမှာပြောတယ်ဦးဇင်းကသူနဲ့ဟိုတကမနဲ့ခင်မင်းနေတာမနာလိုလို့ပြောတယ်အဲ့တော့ပြောပေမဲ့ကြောက်တော့အဲ့ဒါသူအဲ့ဒါကိုတော့နောက်ဆုတ်ပါတယ်အဲလာတော့တက္ကမလာတယ်ဒါပေမဲ့လိုက်ပူရာပါရာသွားတာလာတာတော့မရှိဘူးအဲတက္ကမကလည်းဘယ်လိုတက္ကမလဲဆိုတော့သူတကာကသင်္မောကပတိန်မျက်နှာဖြူကပြာကြီးတဲ့သူကသင်္မောထွက်နေတော့တက္ကမကဖြစ်ချင်းလို့ဖြစ်တယ်အဲ့ဒါလည်းမဟုတ်ဘူးဟိုကန္နာဟိုကောဝိစိတ်ကန္နာနာအကြောင်းတစ်ကြောင်းရှိတယ်အဲ့ဒီအကြောင်းကဥစဉ်နေနဲ့လည်းပဲဖြစ်တယ်အဲ့ကြောင်းကဥစဉ်နေကဂျုံတော့သွားတဲ့အခါကျတော့အဲ့ဒီမှာအဲ့ဒီဥစဉ်နေနဲ့ဒီတကောင်မနဲ့တွေ့တယ်အဲ့ဒါလည်းပြန်တော့လျှောက်တယ်လျှောက်တော့ဘုန်းကြီးကအဲ့ဒါလည်းပြောတယ်အဲ့ဥစဉ်တကောင်ကဒီလိုလဲဒီလိုဆိုပါလားလို့မဟုတ်ပါဘူးတဲ့သူတို့မနာလို့လို့ပြောတာနားတယ်လို့ပြောတာနောက်တော့ဘုန်းကြီးကအလျှော့မပေးဘဲနဲ့တင်းနေရင်ဆုံးမှသူကဘုန်းကြီးနဲ့တဝါပဲနေပါလေတင်းနေရင်ဆုံးမှတော့သူနောက်ဆုံးပါလေတခါမှတမလည်းတဖြည်းဖြည်းအလာကျဲနေတော့အဲနောက်ကြတော့မလားတော့ဖြစ်တော့မလားအဲတော့ဟိုသူအပြစ်တင်တာအထင်လွဲတာခံရတာကိစ္စမရှိပါဘူးသူကောင်းသွားတော့ဘူးနာနာကျင်ကျင်အပြစ်မြင်တိုင်းသွန်သင်တရားပန်ဒိတ်မျိုးကိုရွှေအိုးညွန်ကြသူအလားသူဝတ်တော်စီကတ်ဆက်ဆံတတ်များများအကျိုးတွေဟိုရင်းနဲ့မှပါပါတယ်ဘယ်ထဲမှာဟမ်ပါတယ်အခြေပြုဗုဒ္ဓဘာသာထဲမှာမင်္ဂလာထဲမှာလည်းပါတယ်တနည်းမင်္ဂလာထဲမှာလည်းပါတယ်နဲ့တွေ့တယ်အခြေပြုဗုဒ္ဓဘာသာပါတယ်နာနာကျင်ခြင်းအပြစ်မြင်တိုင်းဆိုတာအစမဘူးအစကနှစ်ပိုက်လောက်ကြာနေတယ်နာနာကျင်ခြင်းအပြစ်မြင်တိုင်းသွန်သင်တတ်ရုပ်ပန္ဒိတ်မျိုးကိုရွှေအိုးညွန်ကြာသူအလားသူဝတ်တော်စိကဆက်ဆံတတ်များများကျိုးတွေအဲ့ဒါနောက်ကြတော့မှပဲအဲပြောပါဦးမယ်အဲ့ဒီအကြောင်းလေးအခုတော့ကြာတရားဘေးရောက်သွားမှာဆိုလို့မပြောသေးဘူးဒါနဲ့နောက်သူမန္တလေးကစာသင်ပြီးပြန်သွားတော့သူ့ရွာမှာသူကျောင်းထိုင်ကျောင်းထိုင်တော့သူ့ထက်ကထီးမရှိတော့ထီးမရှိတော့သူနေပူတော့ဘောအဲနောက်ကြနေဘူးပြီဖြာဖြာနာပြီးတော့လူထွက်ရအခုတော့သာသမီ2ယောက်လား3ယောက်လားရှိနေအဲထီးမရှိလို့ဘူးလို့နေအပူခံရတာနေဘူးခံရတာဒီရန်ကုန်နားနေနေပါပဲအခုရှိနေတယ်ဒါပေမဲ့သူကဘုန်းကြီးတွေတနစ်ငယ်အခုသူကတကယ်လူအိုကြီးဖြစ်နေပြမနာဟုတ်လူဦးပြည့်နေဒါပေမဲ့အခုတော့ကိုတော့ကပြောတာဆိုတာကျေးဇူးတော့သိဖို့တော့ပြန်ရပါပြီ။ညာတော့ငါကောင်းခြင်းလို့ပြောတာပဲ။ငါမိုက်တာလွဲဆိုတာအခုတော့သိနေပါပြီ။ဒီလဲလာပါတယ်။လာပါတယ်။အဲ့တော့မြတ်စွာဘုရားတဲ့သူနှခတ္တကအဲ့လိုအပြောခံရတာဘုဘုန်းကြီးလဲလူပြောခိုင်တယ်ဒါကမြတ်စွာဘုရားကသူနဲ့ခတ်တဲ့နင်းမနေပြီနင်းအထင်ကြီးတဲ့ဒီဆရာကြီးကောရခတ္တိယဆိုတာဒီကနောက်ခုနှစ်ရက်မြောက်တဲ့အခါကျတော့သူစဘိုးနေပြီသေးမှာ သေပြီးတဲ့အခါကျတော့သူအလောင်းကိုချဖို့ရအတွက်သူတပည့်တွေကဗျိမ်းမြတ်မရှိရသင်္ချိုင်းကိုချဖို့လိုက်ရှာပြီးတော့ဟူဆွဲဒီဆွဲနဲ့ဆွဲတာဆွဲခံရတယ်သေးတဲ့အခါကျတော့ဘာပြိတ်တာဆိုလဲအဲ့ဒါသူသွားဖြစ်မယ်ရသော်ဗျာဟောတယ်အဲ့ဒါလဲသူနဲ့ခတ်တာမယုံမနာလိုလို့ပဲပြောတော့အောင်လေအဲမင်းမှတ်တာရသော်ဗျာခိုင်းတယ် Now သူကအဲ့ဒီဆရာကြီးအကြောင်းလေသူကစုံငန်း9ရက်ကြာနေမယ်ဆိုတော့တပည့်တကယ်ပဲ9ရက်ကြာသဘိုးနဲ့ပြီးပြီအဲသေးတယ်ဆိုတော့သူသွားတော့ဟုတ်တယ်သေးတာအဲတော့မြတ်စွာဘုရားကဘုရုံးကလည်းပြောလိုက်တယ်မင်းသူ့ခေါင်းကိုခောက်ပြီးတော့အသေးခေါင်းရဲ့ခေါင်းခောက်ပြီးတော့မေးကြည့်အဲ့ဒီအသေးခေါင်းကစကားထပြောလိုက်မယ်သူပဲဘာပြိတ္တာဖြစ်နေတယ်ဆိုတာအဲ့ဒါနဲ့အဲသူနဲ့ခန္ဓာအသေးခေါင်းကြီးရဲ့ခေါင်းသွားခောက်ပြီးမင်းဘယ်ရောက်နေလဲဆရာကြီးဘယ်ရောက်နေလဲလို့မေးတော့ဟိုအမေကငါပြိတ္တာဖြစ်နေတယ်အဲ့လိုပြောတယ်အဲ့ဒီကြမ်းမှယုံတာလေအဲ့ဒါအသိမြင်မှားဆိုတော့စွဲရတာနဲတော့မဟုတ်အဲ့ဒါကိုဒိဋ္ဌိဥပါဒံခေါ်တယ်အသိမြင်မှားဆိုစွဲတာခုနဟာကသီလပတဥပါဒံပေါ်လေနွားခွေးအကျင့်ကိုကျင့်ခြင်းအပြင်သန္တာဘောကလွတ်မြောက်နိုင်တယ်လို့စွဲလန်းတယ်အမှားအမြင်မှားအသိမှားကိုစွဲလန်းတာသီလပဒဥပါဒံ Now ဒီခန္ဓာကိုယ်နဲ့စိတ်ကိုတည်မြဲတယ်ထင်ပြီးပုဂ္ဂိုလ်သတ္တဝါငါဆိုတာရှိတယ်မပြင်းမစည်းပဲတည်မြဲတယ်အသက်ဝိညာဉ်လေးခန္ဓာကိုယ်ထဲမှာရှိတယ်သိတဲ့အခါဒီဝိညာဉ်လေးကခန္ဓာကိုယ်ကထွက်သွားပြီးနောက်ဘဝကူးသွားတယ်နဲ့အဲဒါလိုယူမတဲ့ယူမကတော့အတ္တဒိဋ္ဌိမပြင်းစည်းပဲတည်မြဲနေတဲ့သက်ဝိညာဉ်အတ္တရှိတယ်လို့ယူဆတဲ့အတိမအမြင်ပါအဲအဲ့ဒါအတ္တဒိဋ္ဌိသူဆွဲပြန်လဲအဲ့ဒါဒိဋ္ဌုပါဒံပဲဒါကမြတ်စွာဘုရားကထင်ရှားတဲ့အတိအမြင်မှားဆွဲသုံးခုကိုသူတို့ကထင်ရှားလွန်းလွန်းလို့ဆွဲတာများလွန်းလွန်းလို့မြတ်စွာဘုရားအထည့်ပြောထားတယ်အဲ့ဒီသီလပတ္တဥပါဒံအလေးအကျင့်များဖြင့်သန္တာရောကလွတ်စေနိုင်တယ်ဆိုရယ်ယူဆတဲ့အယူဆဆွဲတာသီလပဒဥပါဒံမပြင်းမစည်းပဲတည်မြဲနေတဲ့ပုဂ္ဂိုလ်သတ္တဝါအသက်ဝိညာဉ်အတ္တရှိတယ်လို့ဆိုရယ်အတိမအမြင်မှဆွဲတာကအတ္တဝါဒဥပါဒံသီလပဒဥပါဒံအတ္တဝါဒဥပါဒံသီလပဒဥပါဒံကိုသီလနဲ့သီလပဒနဲ့ဥပါဒံနဲ့ရောဆိုလိုက်တော့သီလပတုပါဒံလို့ဖြစ်သွားတယ်အတ္တဝါဒနဲ့ဥပါဒံနဲ့ရောပြောလိုက်တော့အတ္တဝါဒုပါဒံ Now အဲ့ဒီနှစ်ခုမှတစ်ပါးကျန်တဲ့အတိမအမြင်မှတွေအများကြီးရှိသေးတယ်အဲ့ဒါတွေကိုတော့မြတ်စွာဘုရားကဒိဋ္ဌိဥပါဒံဒိဋ္ဌုပါဒံလို့ဒီလိုပဲသာမင်းညမိတ်အဲ့ဒါကဘလို့ဆွဲတာလဲဆိုဟိုမြတ်စွာဘုရားလက်ထက်ကဒိဋ္ဌိဆရာကြီး6ယောက်အနက်ကတယောက်ဖြစ်တဲ့အဇိတကေသကမ္မလာဆိုတဲ့ဒိဋ္ဌိဆရာကြီးသူဆွဲပုံကအများဆွဲပုံနဲ့တူတဲ့အတွက်အဲ့ဒါမြတ်စွာဘုရားအထင်မိတ်တာသူ့နာမည်ကတော့အဇိတပဲတဲ့ဒါပေမဲ့သူကသဘင်ကိုကမ္မလာရက်ပြီးတော့သူကဝတ်တယ်ခြုံတယ်တဲ့ဒါကြောင့်မလို့အဇိတဂေတကမ္ပလာလို့သူခေါ်တယ်။လူလိုဆိုတော့အဇိတဆရာကြီး။အတူယူရာကနတ္ထိဒိဏာနဲ့ပေကန်းလူရန်ချင်းလူရန်ချင်းကြောင့်အကျိုးမရဘူး။ပေကန်းချင်းကြောင့်လည်းအကျိုးမရဘူး။လူရန်ချင်းကြောင့်လည်းအကျိုးမရဘူး။နတ္ထိယေတံရစ်ပူဇော်တယ်ဆိုတဲ့အကြီးအကျယ်လူရန်ချင်းကြောင့်လည်းဘာအကျိုးမှမရဘူး။နတ္ထိဟုတာဧည့်သည်ကိုအဲဝပြုခြင်းကြောင့်လည်းဘာအကျိုးမှမရဘူးနတ္ထိသုက္ကတဒုက္ကဒါနံကာမနံဖလံဝိပါကောကုသိုလ်အကုသိုလ်တို့ရဲ့အကျိုးရဲ့အကျိုးဆက်ဆိုတာလည်းမရှိဘူး အဲ့တော့ကုသိုလ်အကုသိုလ်တို့ရဲ့အကျိုးရဲ့အကျိုးဆက်မရှိဘူးဆိုတော့အကျိုးမရှိဘူးဆိုတော့ကုသိုလ်အကုသိုလ်လည်းမကွဲတော့ဘူးပေါ့လှုပ်ချင်တာလှုပ်ရုံမျှပဲဘာမှအကောင်းညှိုးဆိုးချိုးမရှိဘူးပေါ့နတ္ထိသုဒ္ဓဒုက္ခဒါနကမ္မန္တဖလံဝိပါကောနတ္ထိအယံလောကောနတ္ထိပရောလောကောဒီလောကဆိုတာလည်းမရှိဘူးတခြားလောကဆိုတာလည်းမရှိဘူးအဲ့ဒါကတော့ဆိုလိုတာကဒီလောကကလူတွေသေလို့ရှိရင်သေပြီးရင်တခြားလောကရောက်ဖို့ရတခြားလောကဆိုတာမရှိဘူးတခြားလောကကလူတွေနတ်ပြမအစာရတဲ့လောကကလူတွေသေပြီးရင်လည်းပဲဒီလောကပြန်ရောက်ဖို့ရဒီလောကဆိုတာမရှိဘူးဆိုလိုတာကတော့သေပြီးရင်ပြီးရောနောက်ထပ်ဘာမှမဖြစ်တော့ဘူးဒီလောကဆိုရက်လူပုံငါလူတွေလည်းသေပြီးပြီးရောနောက်ဘဝဘာမှမဖြစ်တော့ဘူးပြတ်သွားပြီတခြားလောကခေါ်တဲ့တိရစ္ဆာန်ဘုံပြိတ္တဘုံသူရကေဘုံနတ်ဘုံပြမဘုံဆိုရက်အဲ့ဒီလောကကပုံကိုယ်တွေလည်းပဲသူတို့အဲ့ဒီလောကကသေပြီးရင်ပြီးရောဘယ်မှမရောက်ဘူးဒါသူ့ကိုဘာခေါ်လဲဆိုတော့ဥစ္စေဒဝါဒခေါ်တယ်ဥစ္စေဒဒိဋ္ဌိပြတ်စဲอยู่မှာဒီကသေပြီးရင်ပြီးရောနောက်ဘာမှမဖြစ်ဟိုဘက်ကလူတွေလည်းသူတို့ဟိုဘက်ဘဝကသေပြီးရင်ပြီးရောနောက်ဘာမှမဖြစ်ဖြစ်เสียမှာရှိအဲ့ဒါကိုပြတ်စဲอยู่မှာလို့ခေါ်တယ်ဥစ္စေဒဒိဋ္ဌိဒါလည်းဒိဋ္ဌိឧបါဒာနတ္ထိမာတာနတ္ထိပိတာအမေမရှိဘူးအဖေမရှိဘူးလေအဲ့ဒါလည်းအမေမရှိဘူးအဖေမရှိဘူးလို့ဆိုတော့လည်းပဲအဲ့ဒါကတူရုသူပြောတာအမေမရှိဘူးဆိုတာအမေကိုကောင်းကောင်းကောင်းမွန်မွန်ပြုစုခြင်းကြောင့်အကျိုးမရဘူးအမေကိုမကောင်းတဲ့အောင်ပြုစုခြင်းကြောင့်လည်းအကျိုးမရဘူးအဖေကိုကောင်းကောင်းပြုစုခြင်းကြောင့်လည်းအကျိုးမရဘူးအဖေကိုမကောင်းတရားပြုစုခြင်းကြောင့်လည်းအကျိုးမရဘူးအဲ့လိုဆိုလိုတယ်နတ္ထိလောကေဩပပါတိကဒီဘဝသေပြီးရင်ဒီဘဝကနောက်ကပ်ကပ်ဘဝတစ်ခုဖြစ်တယ်ဆိုတာဒါမဟုတ်ဘူးသေပြီးရင်ပြီးရောနတ္ထိလောကေသမေကတာသမပฏิပန္နသမဏဗျာမဏလောကမှာကောင်းမမှန်ကန်စွာကြင့်လို့ဘို့လို့ဒီလောကဟိုလောကသိတဲ့ပုဂ္ဂိုလ်တွေတရားသိတဲ့ပုဂ္ဂိုလ်တွေဆိုတာဒါလည်းမရှိပါဘူး။မနောကောင်းမမှန်ကန်စွာကြင့်နေဆိုတဲ့လူလည်းမရှိဘူး။ကြင့်နေဆိုတာဒါအမှားတွေလုပ်နေတာ။အဲသူတို့သိတယ်ဆိုတာလည်းမဟုတ်ဘူး။အဲသူဟာအကုန်လုံးမဟုတ်တာကြီးပဲ။အဲ့ဒါကိုဒိဋ္ဌိဥပါဒံလို့ဒိဋ္ဌိဥပါဒံဆိုတာအသိအမြင်မှားနေတာကိုစွဲလန်းတာတဏှီအသိအမြင်မှားလျက်စွဲလန်းတာဒိဋ္ဌုပါဒံအဲ့ဒါကိုယံကံမှာတော့ဒသဝတ္ထုကမိစ္ဆာဒိဋ္ဌိလို့အဲ့လိုခေါ်ပြတယ်အကြောင်း၁၀ပါးရှိတဲ့အယူပါအကြောင်း၁၀ပါးကကုသိုလ်ရဲ့အကျိုးမရှိအကုသိုလ်ရဲ့အကျိုးမရှိပေးလူခြင်းကြောင့်အကျိုးမရှိအကြီးအကျယ်လှူခြင်းကြောင့်လည်းအကျိုးမရှိအဲ့ဝပြုခြင်းကြောင့်လည်းအကျိုးမရှိဒီလောကကတခြားလောကရောက်တယ်ဆိုတာလည်းမရှိဘောလောကကဒီလောကရောက်တယ်ဆိုတာလည်းမရှိအကုန်လုံးသေတာနဲ့ပြီးရောသေပြီးတာနဲ့နောက်ဘဝမှာဖြစ်တယ်ဆိုတာတည်းဒါလည်းမရှိဘူးလောကမှာကောင်းကောင်းမှမကန်စွာကျင့်နေဆိုတဲ့ပုဂ္ဂိုလ်တွေလည်းမရှိဘူးကျင့်လို့သိတယ်ဆိုတဲ့ပုဂ္ဂိုလ်တွေလည်းမရှိဘူးအဲ့ဒါလူသေးရဲ့နဲ့ခန္ဓာကိုယ်ကပထဝီဓာတ်ကမြေကြီးဖြစ်သွားတာပဲတဲ့ပထဝီဓာတ်ကပထဝီဓာတ်ထဲပြန်ရောက်သွားတာခန္ဓာကိုယ်ကအာဘောဓာတ်ကလည်းမြေကြီးတဲ့ရေထဲပြန်ရောက်သွားတာအာဘောဓာတ်ပဲပြန်ဖြစ်သွားတာတေဇောဓာတ်ကလည်းတေဇောဓာတ်ပဲပြန်ဖြစ်သွားတာဝါယောဓာတ်ကလည်းဝါယောဓာတ်ပဲပြန်ဖြစ်သွားတာဘယ်မှရောက်တာမဟုတ်ဘူးလွယ်လိုက်တာတော့နော်ကျူစာသိမြင်မှုရမလွယ်ဘူးလားလွယ်လိုက်တာအဲသေရင်ပြီးရောလူရင်းကတော့သေမြေကြီးဖြစ်ပေါ်တာပေါ့အဲ့ဒီသဘောပေါ့အဲ့ဒါကိုဒိဋ္ဌိဥပါဒံခေါ်တယ် အသည့်အမြင်မှားဆွဲလန်းမှုအသည့်အမြင်မှားလေးရဲ့ဆွဲလန်းအသည့်အမြင်မှားမှုကိုဆွဲလန်းနေမှုဘာသာအဲ့တော့ဥပါဒံ၄ပါးထဲမှာတပါးကသာယာတတ်မဲ့ဆွဲဆွဲတယ်ကာမဥပါဒံအစင်းလေးသဘောကျလိုက်အတန်လေးသဘောကျလိုက်အနံလေးသဘောကျလိုက်အရသာလေးသဘောကျလိုက်အဝှလှလေးသဘောကျလိုက်အစာရည်ပြီးဖြင့်အစင်းတန်အနရသာအစုံကာမဂုဏ်ကိုပါရတတ်မဲ့ဆွဲဆွဲတာဟုကာမဥပါဒံကာမဥပါဒံနောက်ခုနသုံးမျိုးကတော့အသိအမြင်မှဆွဲဆွဲတာခုနပြောတဲ့ခွေးနွားအကျင့်သုံးမျိုးဒီအလေးအကျင့်များဖြင့်သန္တာဘုကလွတ်နိုင်တယ်ဆိုတဲ့သီလပဒပရမသဒိဋ္ဌိမပြတ်မစည်းပဲတည်မြဲနေတဲ့ယုတ်ခန္ဓာအသက်ဝိညာဉ်အတ္တဆိုတာရှိတယ်လူဆိုတာရှိတယ်ဆိုတဲ့အတ္တဒိဋ္ဌိနောက်တစ်ခါအခုပြောခဲ့တဲ့ကောင်းမှုမကောင်းမှုရဲ့အကျိုးမရှိလူသေးရင်ပြီးရောနောက်ထပ်ဘာမှမဖြစ်ဘူးဆိုတဲ့အယူဆအဲ့ဒါတွေကအဲ့ဒီသုံးမျိုးကအသိအမြင်မှားစွဲအကုန်လုံးသုံးမျိုးလုံးကဒိဋ္ဌိရာဥပါဒံကလေးမျိုးရှိတယ်ကာမှုပါဒံဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါဒုပါဒံအဲ့ဒီလေးမျိုးမှာကာမှုပါဒံကပါရတတ်မဲ့ဆွဲဆွဲတယ်။ယံတဲ့သုံးမျိုးကအသိအမြင်မှားဆွဲဆွဲတယ်။အဲ့ဒါကဘာကိုဆွဲတယ်လဲဆိုခန္ဓာ၅ပါးကိုဆွဲတာ။ဒါကြောင့်မလို့ခန္ဓာ၅ပါးဟာဥပါဒံတရားတွေရဲ့ဆွဲစရာဖြစ်လို့ဥပါဒံနဲ့ခန္ဓာလို့ခေါ်တယ်။ gain လိုက်ဆိုသွဲလန်းစရာအစုတရားဥပါဒံနဲ့ခန္ဓာ၅ပါးဆိုသည်မှာ
ဥပါဒံနဲ့ခန္ဓာ၅ပါးဆိုသည်မှာ
ယုတ်တရားအစုရူပခန္ဓာခန္ဓာမှုတရားအစုဝေဒနာခန္ဓာမသားမှုတရားအစုသိဉ္ဇေခန္ဓာစေသောပြုလုပ်အားထုတ်မှုတရားအစုသင်္ခါရခန္ဓာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည
်
စွဲလန်းစရာအစုတရား ဥပါဒာနဲ့ခန္ဓာ၅ပါးဆိုသည်မှာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသိဉ္ဇေခန္ဓာစေသောပြုလုပ်အားထုတ်မှုတရားအစုသင်္ခါရခန္ဓာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည
်သ
ိ
Thank you.
အဲ့တော့ဆွဲလန်းစရာခန္ဓာ၅ပါးကိုဆွဲလန်းတတ်တဲ့တရားတွေကဆွဲလန်းနေအဲ့ဒီဆွဲလန်းတတ်တဲ့တရားက၄ပါးဆွဲလန်းတတ်တဲ့တရားကိုဥပါဒံလို့ခေါ်တယ်ကာမှုပါဒံဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါဒုပါဒံအတိဘယ်ဟာပြောပြီးပြီမဟုတ်လားကိုင်းလိုက်ဆိုဆွဲလန်းတတ်သောဥပါဒံတရား၄ပါးဆိုသည်မှာဆွဲလန်းတတ်သောဥပါဒံတရား၄ပါးဆိုသည်မှာကာမှုပါဒံဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါဒုပါဒံတို့ဖြစ်ပါသည်ဆွဲလန်းတတ်သောဥပါဒံတရား၅ပါးဆိုသည်မှာကာမှုပါဒံဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါဒုပါဒံတို့ဖြစ်ပါသည်ဝတ္တနာဉာဏ်ဆိုရာဉာဏ်ဆိုရာဘေဟာရှု၍ဖြစ်သနီဘေဟာရှု၍ဖြစ်သနီမာဇိဆရာတော်ဘုရားရဲ့ဆောင်းပုဒ်ဝိပဿနာဝိပဿနာဉာဏ်ဆိုရာဘေဟာရှု၍ဖြစ်သနီဝေလံဇယငါခန္ဓာမံစွာရှု၍ဖြစ်သတည်ဆွေလံဇယငါခန္ဓာမံစွာရှု၍ဖြစ်သတည်โยมมา
เทโยมมา
ทุกขันธา
ทุกข
ัน
ธา
เบขาชุยะบาตนิ
เบขาช
ุ
ยะบาตน
ิเบโยมมา
เทโยมมา
ทุกขันธา
ทุกข
ัน
ธา
เบขาชุยะบาตนิမဆွဲဘူးရာ
မဆွဲဘူးရာ
ဖြစ်စေမှာ
ဖြစ်စေမှာ
မန်စွာရှုရပါသတည
်းမန်စွာရှုရပါသတည်
းမဆွဲဘူးရာ
မဆွဲဘူးရာ
ဖြစ်စေမှာ
ဖြစ်စေမှာ
မန်စွာရှုရပါသတည ကိုယ်မရှု
ရုံ
နံစု
စ
ွဲမှုဝင်ရောက်သည
်
ဖြစ်ခိုက်မရှုရုံနံစုစွဲမှုဝင်ရောက်သည
်
จิตใจมาชุ
จิตใจมาช
ุยุคนันสุ
ยุคนันสุ
สวยหมู่กินเปี่ยวติ
สวยหมู่กินเปี่ยวติ
จิตใจมาชุ
จิตใจมาชุ
ยุคนันสุ
ยุคนันสุ
สวยหมู่กินเปี่ยวติ
สวย
วิปัสสนาญาณဖြစ်အောင်ဘာကိုရှုရတယ်လဲឧបาทาน ਨੇ ခန္ဓာ5ပါးကိုရှုဟုတ်လားឧបาทาน ਨੇ ခန္ဓာ5ပါးဆိုတာစာပြောတရားပြောတဲ့တယ်အရပြောပြောရင်ဘာပြောတာခန္ဓာကိုယ် ਨੇ စိတ်ဟုတ်ကဲ့လားခန္ဓာကိုယ် ਨੇ စိတ်ပဲအဲ့တော့ခန္ဓာကိုယ်မှာဖြစ်သမျှမလွန်အောင်ရှင်းရမယ်စိတ်မှဖြစ်သမျှမလွန်အောင်ရှင်းရမယ်မရှုမိဘူးလွတ်သွားရင်တော့ကိလေသာဝင်မယ်ရှုမိတယ်ဆိုရင်တော့ကိလေသာမဝင်ဘူးဟုတ်ကဲ့လားဒါကြောင့်ဒီသဘောကိုကြားကြားနာနာနားလေသဘောပေါက်ပြီးတော့ခန္ဓာကိုယ်မှာဖြစ်သမျှစိတ်မှာဖြစ်သမျှသဘောတွေမလွတ်ရမလစ်ရမလတ်ရအောင်စူးစူးဆိုင်ဆိုင်စိတ်စိတ်ဆတ်ဆတ်စိတ်စိတ်ရှုမှတ်ပွားများအထောက်ကြဉ်ရဲ့အပြင်ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောမှန်ကိုအမှန်တိုင်းသိတဲ့ วิปัสสนาญาณทะสินะทะสินยินตันลุแม่ญาณผู้ญาณဖြင့်ในบังกูဝင်နိုင်ญาပါစေ